ချင်းရှားတဲ့တက်ကြွလှုပ်ရှားသူတို့ကိုတေးတန်းပြစ်ဒဏ်ပေးဖို့အတွက်မြန်မာစစ်တပ်ကဆုံးဖြတ်လိုက်တဲ့ပေါ်ကုလသမဂ္ဂကဝေဖန်လိုက်ပြီးတေးတန်းအပြစ်ပေးတာကိုပယ်ဖျက်ဖို့လဲတောင်းဆိုလိုက်ပါတယ်။88မျိုးဆက်ကျောင်းသားခေါင်းဆောင်ကိုချင်းမင်းနဲ့လွတ်တော်အမဟောင်းကိုဖြိုးစရာတို့ကိုအကြမ်းဖက်မှုဆက်ဆွဲခြင်းနဲ့စစ်ခုံရုံးကနေတေးတန်းချမှတ်ခဲ့တာကိုစစ်ကောင်စီကအတီးပြုတ်ခဲ့ပြီးတဲ့နောက်မှာကုမျက်မဲ့အကြောင်းပြောဆိုလိုက်တဲ့ပေါ်ကုလသမဂ္ဂအတွင်းမှုချုပ်ရုံးကတောက်ကြနေမှာပဲတုံ့ပြန်လိုက်တာဖြစ်ပါတယ်။
We are deeply troubled by the Myanmar military's decision to proceed with the execution.
တရားစီရင်ချက်ချမှတ်ခံထားရတဲ့ဒီမိုကရေစီရေလှုပ်ရှားသူနှစ်ယောက်ကိုကုမျက်မဲ့အစီအစဉ်ကိုဆက်ပြီးလုပ်ဖို့အတွက်မြန်မာစစ်တပ်ကဆုံးဖြတ်လိုက်တဲ့ပေါ်အထူးစိတ်အနှောက်အယှက်ဖြစ်ရပါတယ်။ဒါဟာနိုင်ငံတကာလူ့ခွင့်ရေးကြီးညာစည်းတမ်းရဲ့အပိုက်၃မှာဖော်ပြထားတဲ့ဘဝရှင်သန်မှုလွတ်လပ်မှုနဲ့လုံခြုံရေးဆိုင်ရာအခွင့်အရေးတွေကိုဗျံဗျံတင်းတင်းချိုးဖောက်တာဖြစ်ပါတယ်လို့နယူးယောက်ရုံးချုပ်ကတောက်ကြတဲ့တနင်္လာရှင်းတဲ့ပွဲမှာကုလသမဂ္ဂတွင်းမုတ်ချုပ်ပြောခွင့်ကစတဖန်ဒူဂျရစ်ကပြောခဲ့ပါတယ်။လက်လက်စွာထုတ်ဖော်ပြောဆိုခွင့်ကိုလေးစားဖို့အခြေခံလွတ်လပ်ခွင့်နဲ့ရပ်ပိုင်ခွင့်အတွက်ဂျိုးပန်သူတွေကိုဖမ်းဆီးအရေးယူတာတွေအားလုံးရုတ်သိမ်းပေးဖို့နဲ့ဖမ်းဆီးထားတဲ့နိုင်ငံရေးအကြီးအကဲအားလုံးချက်ချင်းပြန်ပြီးလွှတ်ပေးဖို့ပါအတွင်းမုတ်ချုပ်ကတောင်းဆိုလိုက်ပါတယ်။